ဒီနေ့ကဘာ AIDS တိုက်ဖျက်ရေးနေ့ဆောင်ဖို့ရဲ့အဓိကဆလိုချက်ကိုသိရဖို့ AIDS တိုက်ဖျက်ရေးနဲ့ပတ်သက်ပြီးအာရှအာဖရိကနဲ့နိုင်ငံတကာမှာအတွေ့အကြုံတွေအများကြီးရှိထားတဲ့ဒေါက်တာမြတ်ထူးရဇက်ကိုမေးကြည့်ခဲ့ပါတယ်ဒေါက်တာမြတ်ထူးက
2011ခုနှစ်မှာ UNAIDS ကနေပြီးတော့ထုတ်ထားတဲ့ဆောင်ဖို့ကတော့ Getting to Zero သုံးညပေါ့လေဒီနောက်ဆုံးပြောတော့ဘယ်လိုလုပ်မလဲဆိုတာကပြောရဲအဲ့တော့အားလုံးသူတို့ရဲ့အပြည့်အစုံကကြတော့သူတို့အဓိကအသစ်ဖြစ်ပေါ်ရတူမရှိရအောင်နောက်တစ်ခုကခွဲခြားနှိမ်ချမှုလုံးဝမရှိရဘူးတစ်ချိန်တည်းမှာပဲ AIDS နဲ့ပတ်သက်ပြီးတော့သိဆုံးမှုလုံးဝမရှိရတော့ဘူးသူတို့ဖြစ်စေချင်
ဒေါက်တာမြတ်ထူးကပဲအခုလိုဒီနှစ်ဆောင်ဖို့ရဲ့ရည်မှန်းချက်ကြီးမားလွန်းတာကြောင့်လက်ထွေအကောင့်ထဲပေါ်ရမှာစင်ခေါ်မှုတွေအများကြီးကြုံရနိုင်တယ်ဒါပေမဲ့ဆောင်ဖို့မှာပါတယ်လို့အဖွဲ့တိုင်းလူတိုင်းအားလုံးဝိုင်းကူစူးစမ်းကြရင်တော့မျော်လင့်ချက်ပိုကောင်းလာနိုင်တယ်လို့ဆိုပါတယ်အခုလိုရည်ရွယ်ချက်ကြီးမားလာခဲ့ရတာကလည်းကမ္ဘာမှာပထမဆုံးအကျင့်ဖြစ်တဲ့ဒီနှစ်ထဲမှာ AIDS ကြောင့်သေဆုံးမှုနဲ့ယောဂအသစ်ကူးစက်မှုတွေကြီးကြီးမားမားကိုကြာဆင်းလာခဲ့လို့ဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကသုံးသပ်ကြပါတယ်ဒီ UNAIDS ကုလသမဂ္ဂ AIDS အဖွဲ့ရဲ့အစီရင်ခံစာထဲမှာပဲ1998ခုမှာတကဘာလုံးမှာကူးစက်မှုအမြင့်မားဆုံးဖြစ်ခဲ့ရကနေအခုဆိုရင်ယောဂအသစ်ထပ်ဖြစ်သူဟာတကဘာလုံးမှာ27ရာခိုင်နှုန်းတောင်ကျသွားပြီလို့ဆိုပါတယ်အဲ့ဒီတော့အခုလိုကြီးကြီးမားမားအောင်မြင်မှုတွေရလာတာမှာဘယ်အချက်ကအဓိကကျပါသလဲလို့မေးရမှာတော့ဒေါက်တာမြတ်ထူးကကုသဆေးထိထိရောက်သုံးလာနိုင်လို့ဆိုပါတယ
်ဒီ HIV ကုသမှုထိရောက်ပေးခြင်းဒီကာကွယ်ရေးမှာအင်မတန်ကြီးကြီးဆိုတော့ကျွန်တော်တွေ့လာခဲ့တယ်။ဘာကြောင့်လဲဆိုတော့ကုသမှုကိုထိထိရောက်ပေးလိုက်တဲ့အချိန်မှာဒီ HIV ဖြစ်နေတဲ့လူတွေကကုသမှုရရှိနေရဆိုရင်သူတို့ကနေတဆင့်ဒီဖြစ်လူတွေကုသမှုကအင်မတန်ကျပါတယ်။မိခင်ကနေပြီးတော့ကလေးကိုကုသမှုကျော်အောင်လုပ်နိုင
်အခုလိုကုသမှုရဲ့ရေးပါလာခဲ့ပုံကို UNAIDS အဖွဲ့ရဲ့ Director Michelle Sidibe ကလည်းသဘောတူပါတယ
် This year is a game changing year is the first time that the science
ဒီနေ့ကအပြောင်းအလဲကြီးကြီးမားမားကိုဖြစ်ခဲ့တဲ့နှစ်ပါလူတွေအနေနဲ့စောစောစီစီကုသမှုခံယူရရင်ယောဂအသစ်ထပ်ကူးစက်ခံရမဲ့လူအရေအတွက်69ရာခိုင်နှုန်းတောင်ကျဆင်းသွားတယ်ဆိုတာသိပ္ပံနီလန်အရာပထမဆုံးသက်သေပြနိုင်ခဲ့ပါတယ
်ဒီကုသမှုလုံလောက်ပြီးထိရောက်လာတာကြောင့်နောက်ထပ်ကူးစက်တာကျလာတာအပြင်နောက်အောင်မြင်မှုတစ်ခုကလည်းဒီရောဂါကြောင့်သေဆုံးရသူဟာလည်းနည်းလာခဲ့ပါတယ်ဒီကမ္ဘာကုလသမဂ္ဂအစီရင်ခံစာကပဲအချိန်မီကုသမှုရခဲ့တာကြောင့်လူပေါင်း9,000,000ကျော်ဟာမသေးဘဲနဲ့ဆက်အသက်ရှင်နေထိုင်ခဲ့တယ်လို့ဆိုပါတယ်ဒေါက်တာမြတ်ထူးကတော့အခုလိုကမ္ဘာတစ်ခုလုံးမှာယောဂါထက်ကူးစက်တာနဲ့သိဆုံးတာတမိုင်းဝင်ထူးထူးခြားခြားကြီးကိုကြလာတာကကာကွယ်မှုကြောင့်လဲပါတယ်လို့ထောက်ပြလိုက်ပါတယ
်ကုသမှုအပြင်မှာတချင်ကာကွယ်မှုတွေလည်းပါလာတယ်ဘာသာဘာကာကွယ်မှုတွေလည်းပါလာလဲဆိုတော့လိန်ဆက်ဆံမှုကနေပြီးတော့ကာကွယ်ရာမှုရေးစေဝါသုံးစွမှုကနေပြီးတော့ကာကွယ်ရာနဲ့မိခင်မှာတစ်ဆင့်ကလေးကုသမှုကိုကာကွယ်ရာ
ဒေါက်တာမြတ်ထူးကပဲမြန်မာနိုင်ငံအတွက်ဒီကဘာမှာထိရောက်ခဲ့တဲ့ကုသဆေးလုံလုံလောက်လောက်နဲ့ထိထိရောက်ရနိုင်ဖို့ဆိုရင်တော့အပြည်ပြည်ဆိုင်ရာအဖွဲ့တွေမြန်မာအစိုးရနဲ့NGO အစိုးရမဟုတ်တဲ့အဖွဲ့တွေအားလုံးပါပြီးဝိုင်းလို့ဖို့လိုတယ်ဒါအပြင်လူနာတွေဘက်ကလည်းပါလာနိုင်အောင်ခွဲခြားဆက်ဆံမှုတွေပပြအောင်အမြန်ဆုံးရှော့ချနိုင်မှုကလည်းတန်းတူအရေးကြီးနေတယ်လို့ဆိုပါတယ်ဒါပေမဲ့မြန်မာနိုင်ငံထဲမှာ AIDS တိုက်ဖျက်ရေးအသိပညာတိုးပွားဖို့လှုပ်ဆောင်နေတဲ့စာရေးဆရာမဒေါက်တာအမြနှောင်းညိုကတော့ဒီခွဲခြားဆက်ဆံမှုကမြန်မာနိုင်ငံမှာအဓိကအတားအဆီးကြီးတစ်ခုဖြစ်နေသေးတယ်ဒါအပြင်ငွေကြေးအခက်အခဲကြောင့်လည်းကုသမှုထိထိရောက်မပေးနိုင်သေးဘူးလို့ထောက်ပြပါတယ
်။ကျမရေဌာနကလည်းပေးနိုင်တာနည်းပါတယ်။နောက်ပြီးတော့အပြင်ကနေရလာတဲ့အထောက်အကူကလည်းတော့နည်းသေးပါတယ်။ကျမတို့ NAB ကလည်းဆေးကျမအူစီရပေါ့နော်။အဲ့ဒီကနေပြီးတော့ရောက်လာတဲ့ ERT တွေကိုဖြန့်တော့လည်းဖြန့်သေးပါတယ်။ဖြန့်သေးပြီပဲ။ရှင်းပြဆက်နှမ်းပတ်ဆိုသလိုဖြစ်နေတယ်နဲ့တူပါတယ်။ဟုတ်ဖြစ်နေတဲ့လူနာတွေလက်ထိုးအနှံ့ဆေးရမရောက်နိုင်ဘူး။ပြန်ဝင်လာကြတော့လည်းတလောက်ကို3,000ဖြတ်လောက်မှာပတ်စံလိုအပ်တယ်လိုအပ်တော့ခက်ရမများအဲ့လောက်ပတ်စံမရှိနေဘူ
းဒေါက်တာမြတ်ထူးကတော့နိုင်ငံတကာမှာစီးပွားရေးကျနေခြင်းဖြစ်တာမို့အကူအညီတွေရော့လာနိုင်တာကြောင့်ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေရဲ့ပါဝင်ကူညီမှုလိုနေပြီးဒါအပြင်အဖွဲ့တွေအားလုံးအနေနဲ့ရုံးကုန်ကြစည်တွေကိုရှော့ချပြီးလူနာစီကိုဓာတ်ရိုက်အကူအညီတွေရောက်နိုင်အောင်လုပ်ဖို့လိုတယ်နောက်ပြည်တွင်းကစေတနာဝန်ထမ်းအဖွဲ့တွေနဲ့ပြည်တွင်းကျန်းကျင်သူတွေကိုပို့ပြီးအားပေးကူညီဖို့လိုတယ်လို့ဆိုပါတယ
်2009ခုနှစ်မှာဒီ HIV ဆိုင်အဖွဲ့အစည်းရံနေပြီးတော့ HIV တော့ကိုပေးလာတဲ့ဒီငွေကြေးက 9.6 ဘီလီယံရှိတယ်အခု2010မှာဆိုရင် 6.9 ဘီလီယံပဲရှိတော့အဲ့တော့ဘာဖြစ်လာလဲဆိုတော့ဒေါ်လာ3,900,000,000နည်းလာပြီအဲ့တော့အခု2011ခုနှစ်မှာဆိုပိုနည်းလာဖို့လာလာရှိတယ် လောလောဆယ်အခြေအနေမှာဆိုရင်လည်းပြည်တွင်းမှာ HIV ကိုကာကွယ်ရေးနဲ့ကုသမှုထိရောက်လုံနိုင်တဲ့ဖွယ်စည်းအများကြီးရှိနေတယ်။ဥပမာမတ်ဖြူသန်လို့ဆိုရင်အခက်အခဲပေါင်းစုံကြရရနေပြီးတော့နှစ်ပေါင်းမြောက်များစွာ HIV နဲ့နေတဲ့လူတွေအားလုံးကိုကုသမှုရအောင်လုပ်ပေးနေတယ
်။ဆက်ပြီးဒေါက်တာမြတ်ထူးကပဲဆေးဝါးရလာပြီးရင်လည်းကုသမှုပေးရမှာရေရှည်လုပ်ရမှာမို့ဆေးထံခံနိုင်အောင်လူနာနဲ့တိုင်ပင်ဆွေးနွေးပြီးလိုအပ်တဲ့အဟာရဖြည့်ပေးဖို့ကလည်းအရေးကြီးတယ်ဒီနေရာမှာကျန်းမာရေးဝန်ထမ်းတွေရဲ့ပါဝင်ကူညီမှုကအရေးပါလာတယ်လို့ဆက်ပြောပါတယ်ဒေါက်တာမြန်နှောင်းညိုကတော့မြန်မာနိုင်ငံထဲမှာကာကွယ်ရေးမှလည်းအကြီးမားဆုံးအဟန့်တားတစ်ခုကတော့ကွန်ဒမ်လိင်တန်အစွတ်မသုံးကျင်တဲ့အမျိုးသားတွေအများကြီးရှိနေတာဖြစ်တယ်လို့ထောက်ပြပါတယ
်အိမ်အောင်ပြင်ပကိုသွားတဲ့အမျိုးသားတွေပေါ့နော်သူတို့မသုံးတာအဓိကပဲအဲဒါဆိုကျမတို့ဟိုလိင်လန်းငန်းခွင်ကအမျိုးသမီးတွေကတော့နော်ဒါလေးကိုသုံးပါလို့ပြောလိုက်ဖို့ကမခက်ခဲဘူးပုံတော်ပမှန်ချင်းချင်းရှိပြီတယ်လို့ပြောတယ်လေသူပေမဲ့အမျိုးသားတွေသူတို့ရဲ့အဲ့တဲ့တွေကငင်းတဲ့အခါကျရင်ပတ်စံပို့ပေးမယ်ပေါ့ဆိုတော့ဒီမိန်းကလေးကပတ်စံညာမလို့ပတ်စံတော့ကိုလိုက်ရတာပေါ့လေနောက်ဒီယောဂကုသမှလည်းကုမှပါဆိုတာဒါအရောက်တိုင်းမှပဲအဲ့လိုပဲစိတ်ကရှိတယ်
ဒေါက်တာမြန်နှောင်းညိုကပဲကွန်ဒမ်မသုံးကျင်တဲ့အကြောင်းတစ်ခုထဲမှာဝယ်ဖို့ရှက်တာလဲပါတာမို့အခုလိုမရှက်တင်ကြောင်းအကြံပေးလိုက်ပါတယ်အဲ့ဒီတော့ဒီနေ့ကမ္ဘာ AIDS တိုက်ဖျက်ရေးနေ့ဆောင်မုတ်ကိုပြည်မီဖို့အားလုံးပူးပေါင်းဆောင်ရွက်မှုကအထူးအရေးကြီးကြောင်းပြောရင်းနဲ့ပဲဒီတစ်ပတ်ကျန်းမာရေးကဏ္ဍကိုအဆုံးသတ်ပါရစေခင်ဗျာ